တမတော်ကာဝေးဦးစီးချုပ်ကဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်းနှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ကေဘီစီတောင်ရှိသူတွေနဲ့ကချင်းပြည်နယ်မှာဒီနေ့တွေ့ဆုံပြီးဆက်ဆောင်ဒုက္ခသည်တွေညီအပြန်ရင်းနဲ့ငင်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့
KBC အကြီးအကဲတွေမြေကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မလီခရိတ်သာမှတွေ့ဆုံမှုအတွင်းစစ်ဘေးဒုက္ခသည်တွေနေရာပြန်ရေးကိစ္စကိုပါဆွေးနွေးခဲ့ကြတာပါ။
ဒီလိုမှလက်ခံဖြည့်တဲ့ဖွဲ့စည်းပုံကိုဒီစာရည်ပြောပါတယ်။ကျော်လည်းမြန်မာတို့ဒီအစီအစာကတော့ဝိုင်းသာသာဖြည့်တဲ့ကောင်းစီဖြစ်တဲ့ဆိုတဲ့ကြောင့်ဒါနဲ့ဒီနေ့တန်းကျတော့ပြည်ရည်ကြတော့ပြန်မပါလာတော့ဒီစိတ်မကောင်းမှုရှိတဲ့ကြောင်းကိုပြောပါတယ်။ဒီခေတ်ကဥပဒေနဲ့အားလုံးကဒီလိုမှလက်ခံဖြည့်တဲ့ဖွဲ့စည်းပုံကိုဒီအခြေခံတပ်တစ်ခုမှာတော့ဝိုင်းသာပြီးမှပြင်ဆင်ရ
ကတနင်္ဂနွေပြစ်ခတ်ရစေးစာချုပ် NCA သဘောတူညီချက်နဲ့ PIO အဖွဲ့အစည်းအပေါ်သဘောထားတွေအပြင်ဖွဲ့စည်းပုံအခြေခံပြစ်ဆေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါက်တာခလန်ဆန်ဆောင်ကပြောပါတယ်
။အခုကျွန်တော်ဒီကပတ်ဒီဒိုနေရှင်းဒီတန်းနေနဲ့ဟိုပြန်ဖို့ကိစ္စမှာဒီတော်တော်ကိုကြာမြင့်ပေါ့မယ်ဆိုတော့ကြည့်တယ်။ဒါကြောင့်လည်းဆိုတော့ဟိုဘလောက်အများကြီးအိမ်ဆောင်စုကိုကူညီနိုင်တဲ့မင်းကြီးကလည်းတလောက်ကျွန်တော်တို့မမြမမပေါ့မနိုင်ဘူး။ဒါမှမဟုတ်ဒီအစီအစဉ်နဲ့ကိုပြမရှိဖြစ်ဖို့ကျွန်တော်တို့ရဲ့ချိန်မှာအဲ IDD တွေရဲ့ရှေ့နေတော့ဒီ landmine နဲ့ကြာ landmine ကိစ္စမှာကျွန်တော်တို့ကကတ်တော်ရဲ့ main ရှင်ကြီးကတော့ဒါနံပါတ်1အရေးကြီးတယ်
။တွေ့ဆုံမှုအတွင်းညဝင်မှာ၈ရက်နေ့ရွေးကောက်ပွဲမှာအားနည်းချက်တွေနဲ့ကိုဗစ်ရောဂါကာလနိုင်ငံရေးပါတီတွေစီယုံလှူရှာခွင့်တွေနေပါခဲ့တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်အပါအဝင်ရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။မြောက်ပိုင်းလက်နက်ကိုင်မဟာမိတ်တွေဖြစ်တဲ့ကချင်လက်နက်ကိုင် KIA တန်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA ရခိုင်လက်နက်ကိုင် AA တို့ကတော့အပြည့်အစုံသဘောတူညီချက်ရဖို့ညှိနှိုင်းနေရဆဲဖြစ်ပါတယ်။မကြသေးခင်ကတပ်မတော်ဘက်ကငြိမ်းချမ်းရေးဆွေးနွေးမှုကော်မတီတစ်ခုကိုအစိမ့်မြင့်အရာရှိရင်းနဲ့ဖွဲ့စည်းခဲ့တဲ့အပေါ်မှာတော့ TNL AA MNDAA ပုံပွဲကကြိုးဆိုကြောင်းနဲ့ထုတ်ပြန်ကြအပြီးပြီးမှထုတ်ပြန်ခဲ့တာပါဒီနေ့တွစ်ဆုံမှုမှာတော့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဘက်ကအကြီးအကဲ6ယောက်တပ်မတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်ကြီးရည်လေးအရာရှိတွေလည်းပါဝင်ခဲ့ကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုတင်ပြပို့လိုက်တာပါ